န်တာလို့မာဝါရဲ့လားတူတော်မောင်ငြိမ်းချမ်းရေးနိုဘယ်ဆုရဒေါက်တာမာတင်လူသာကင်းရဲ့နာမည်ကျော်စကားတခုရှိတယ်။အဲ့ဒါကဘာလဲဆိုတော့မတရားမှုတစ်ခုမှကြားနေတယ်ဆိုရင်တင်ဟာဖိနေသူဘက်ကလိုက်ဖို့ရွေးချယ်လိုက်တာနဲ့အတူတူပါပဲတဲ့။ကြားနေတာမဟုတ်ပဲဖိနေသူဘက်ကရက်တီတာဆိုရင်တော့ပြောစရာစကားလုံးတော့မရှိတော့ဘူးပေါ့ငါတူ။အလုံးသိပြီးတဲ့အတိုင်းတကုံစိတ်ကမ်းမျိုးနဲ့ဆက်မှုစုံကဖူးရင်အထည်ကျုပ်ဆဲယုံမှာဖွင့်လှစ်ထားတဲ့အလုတ္တမသပိတ်စကန်ကိုလူတစုအကျန်းဖက်ဖြိုခွဲခဲ့လို့အလုတ္တမ25ယောက်ထိခိုက်ဒဏ်ရာရသွားခဲ့တယ်။အလုရှင်ဘက်ကလူမိုက်တွေငှားပြီးရိုက်နဲ့အကျန်းဖက်ခဲ့တာလို့သိရတယ်။ရဲတပ်ဖွဲ့ကတော့အလုတ္တမအချင်းချင်းခိုက်ရန်ဖြစ်ပွားတာလို့သတင်းထုတ်ပြန်ထားပါတယ်။အကျန်းဖက်မှုတွေဖြစ်နေတဲ့အချိန်မှာရဲဌာနကိုအချိန်ချင်းဖုံးဆက်အကြောင်းကြားပေမဲ့အချိန်မီရောက်မလာဘူးလို့လည်းသိရတယ်။အဲ့ဒီဖူးရင်အထည်ကျုပ်ဆဲယုံပိုင်ရှင်တရုတ်နိုင်ငံသားကိုဝန်ကြီးချုပ်ကိုတိုင်မြစ်တာရက်ခံခဲ့ပူတယ်။အစင်မပြေလို့အလုတ္တမဝန်ကြီးကယင်းဤမြုံနယ်မှုအဥပဒေနဲ့အရေးယူမယ်လို့ပြောကြားခဲ့ပူပါတယ်။အကြံဖက်လူမိုက်အဖွဲ့ကိုဖမ်းဆီးပေးဖို့ရက်ကွက်နေပြည်သူတွေကတောင်းဆိုကြရင်နဲ့ရက်တဖွဲ့နဲ့ထပ်ပြီးပရိပခဖြစ်ကြလို့ရက်ကွက်ထဲကအရတား3ယောက်လည်းအဖမ်းခံခဲ့ရတယ်။ငရုနိုင်ငံမှာမကြာခဏအလုရှင်နဲ့အလုတ္တမပြဿနာတက်တာအလုရှင်နဲ့ဒေသခံတွေပရိပခဖြစ်တာတွေဖြစ်နေတယ်။ဖြစ်လိုက်တိုင်းနင်းနာနေကြရတာကအဖိနှိတ်ခံအလုတ္တမတွေနဲ့ဒေသခံပြည်သူတွေကြီးပဲဖြစ်နေပါတယ်။အလုတ္တမဘက်ကအမှားမှားအလုရှင်ဘက်ကမှမှအမှန်တိုင်းတရားဥပဒေတိုင်းအားလုံးကဖြစ်စေခြင်းကြတာပါရဲတပ်ဖွဲ့ဝင်တွေကိုလည်းအမှန်တရားဘက်ကတရားဥပဒေဘက်ကနေရက်တီစေခြင်းကြတယ်အခုတော့ပြဿနာဖြစ်လိုက်တိုင်းရဲတပ်ဖွဲ့ရဲ့ရက်တီချက်ကအဖိနှိတ်ခံပြည်သူတွေဘက်ကမရက်တီပဲဖိနှိတ်သူနိုင်ငံသားအလုရှင်တွေဘက်ကရက်တီပေးနေတာတွေကြီးပဲကြုံနေကြရတယ်လက်ဗရောင်းတောင်ကျင်းဤစီမံကိန်းကလည်းဝမ်ပောင်ကုမ္ပဏီနဲ့ဒေသခံပြည်သူတွေပြဿနာတက်ကြတော့ဒေသခံတွေဟာရဲတပ်ဖွဲ့ရဲ့အကြမ်းဖက်ဖြိုခွဲတာကိုခံခဲ့ကြရတယ်ဒေသခံတောင်သူဒေါခင်ဝင်းတနက်နဲ့အပြစ်ခံရပြီးတေဆုံးခဲ့ရတယ်။အခုထိပြစ်တက်လိုက်တဲ့ရဲဝင်နှန်းကိုဖော်ထုတ်အရေးမြူနိုင်နေဘူး။အပြစ်မဲ့ဒေသခံပြည်သူတွေဖမ်းဆီးထောင်ချခံကြရတယ်။ယဟန်တန်ဃာတွေလည်းမိဆောင်ဘုံတွေနဲ့အပြစ်ခံရပြီးထိခိုက်ဒဏ်ရာတွေရခဲ့ကြရတယ်။အဲ့ဒီအဖြစ်အပျက်မှလည်းရဲတပ်ဖွဲ့ဟာဖိနှိတ်ခံတောင်သူတွေဘက်ကမရက်တီပဲနိုင်ငံသားကုမ္ပဏီပိုင်ရှင်တွေအာဏာရှင်တွေဘက်ကရက်တီကာကွယ်ပေးခဲ့ကြရတယ်။2014ခုနှစ်မေလတုန်းကလည်းတဲကုန်းမြို့နယ်မှာလက်သိန်းခံတောင်သူတွေဆန္ဒပြကြတော့အကြမ်းဖက်ဖြိုခွဲဖမ်းဆီးရိုက်နှက်တာတွေခံခဲ့ကြရတယ်။2015ခုနှစ်ဖေဖော်ဝါရီလတုန်းကလည်းရွှေပြည်သာမြို့နယ်ကအီလန်မြန်မာအထယ်ကျုပ်ဆက်ယုံအနီးမှာဖွင့်လှစ်ထားတဲ့အလုတ္တမသပိတ်စကန်ကိုရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်ဖြိုခွဲဖျက်ဆီးခဲ့ကြလို့အလုတ္တမတွေတန်ရာရခဲ့ကြရတယ်။ထိုင်တပိတ်ဆန္ဒပြနေတဲ့အလုတ္တမတွေကိုရဲတပ်ဖွဲ့ဝင်တွေအပြင်စွမ်းအားရှင်အကြမ်းဖက်တမားတွေကရိုက်နှက်ဖမ်းဆီးခဲ့ကြတာပါ။ဒါအပြင်ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ကျွန်းမြို့နယ်မြမကုံရောင်အင်အားရှိမှဖွင့်လှစ်ထားတဲ့တပိတ်စခန်းကိုလည်းရဲတပ်ဖွဲ့ဝင်တွေကအင်အားသုံးပြီးအကြမ်းဖက်ဖျက်ဆီးခဲ့ကြပူတယ်။2015ခုနှစ်မေလတုန်းကလည်းစကိုင်းမြို့မြမဗင်နီယာတိအချောတဲ့စက်ရုံကအလုသမားတွေနဲ့ဝိုင်းရံသူတွေနေပြည်တော်ကိုလမ်းလျှောက်ချီတဲ့ဆန္ဒပြကြရမှာရဲတပ်ဖွဲ့ဝင်တွေရဲ့အင်အားသုံးအကြမ်းဖက်ဖြိုခွဲတာကိုခံခဲ့ကြရတယ်။ဖားကက်မှလည်းနှစ်စဉ်နှစ်တိုင်းရေမစေးကြောက်ရှာအလုသမားတွေနဲ့ကုမ္ပဏီတွေပရိပခဖြစ်ကြတယ်။အဲ့ဒီလိုဖြစ်ကြရတဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်တာခတ်တာတွေလုပ်လို့နှစ်စဉ်နှစ်တိုင်းရေမစေးကြောက်ရှာတဲ့အခြေခံလူဒန်းစားတွေတေဆုံးနေကြရတယ်။ဒီနေရာမှာကာတွန်းဆရာလူကြီးမင်းရေးဆွဲခဲ့တဲ့တကွက်ကာတွန်းကလေးကိုအဖပြန်ပြီးအမှတ်ရမိတယ်ကွယ်။ကျိုးဘိုးအိတ်လွယ်ထားတဲ့ចောင်းသားကလေးတယောက်ကနံပါတ်တုတ်ကင်ထားတဲ့ရဲတပ်သားတယောက်ကိုမေးခွန်းထုတ်နေတဲ့ပုံကာတွန်းဆရာကရေးဆွဲထားတာပါ။ចောင်းသားလေးကရဲတပ်သားကြီးကိုမေးခွန်းထုတ်လိုက်တယ်။ဥဥကပြည်သူရဲလားအစိုးရရဲလားတရုတ်ရဲလားအလုရှင်ရဲလားချဲတိုင်ရဲလားဘာရဲလဲဟင်းနဲ့ဒီတကွက်ကာတွန်းကလေးကအရန်ကိုထိမိလာပါတယ်ငတ်တူအခုလက်ရှိဖြစ်ပြနေတဲ့အဖြစ်ပြက်တွေနဲ့တထက်သေးကြနေပါတယ်ပြည်သူရဲဆိုတာပြည်သူတွေရဲ့ဘဝလုံခြုံစိတ်ချရသည်ကိုကာကွယ်ပေးစောင့်ရှောက်ရမှာပါပြည်သူတွေကိုဒုက္ခပေးဖို့အာဏာရှင်ငွေရှင်ကုမ္ပဏီပိုင်ရှင်တွေဘက်ကနေတစ်ဖက်သက်ရက်တီပေးဖို့မဟုတ်ပဲအမှန်တရားနဲ့တရားဥပဒေဘက်ကနေရက်တီပေးရမှာပါအဖွဲ့စည်းတစ်ခုကုမ္ပဏီတစ်ခုရဲ့လက်ကင်တော့မဖြစ်စေရပါဘူး။ဒါမှပြည်သူတွေကပြည်သူရဲကိုယုံကြည်လေးစားအားကိုးခြင်းနဲ့စိတ်ဖြစ်လာကြပါပါ။အဖွဲ့စည်းတစ်ခုခုအလို့ရှင်ငွေရှင်ဘက်ကနေရက်တည်နေတယ်လို့ပြည်သူတွေအမြင်ဆောင်လာရင်ရက်တက်ဖွဲ့ရဲ့ဂုဏ်သိက္ခာထိခိုက်ကြဆင်းရတယ်လို့ပြည်သူတွေရဲ့ယုံကြည်ကိုးစားမှုကိုလည်းဘယ်တော့မှရရှိလိမ့်မယ်မဟုတ်ပါဘူး။ဒါကြောင့်အခုလက်ရှိဖြစ်ပြနေတဲ့ဖြစ်ပြတွေကိုသင်ခန်းစာယူပြီးရက်တက်ဖွဲ့ဝင်တွေအနေနဲ့ပြည်သူတွေနဲ့အမှန်တရားဘက်ကနေရက်တည်မလားအဖွဲ့စည်းတစ်ခုလုပ်ငန်းရှင်တစုရဲ့လက်ကင်တုပ်အနေနဲ့အသုံးတော်ခံမှလားဆိုတာစဉ်းစားဆုံးဖြတ်ဖို့လိုအပ်နေပါပြီဆိုတဲ့အကြောင်းအကြံပေးရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစေမင်းလဲအားရင်ငါးစီစာပြန်မှာမ Mayan Sago Mionime, Chilazo Ado, Mayan Abba, Sunny U.